လာပါရှင် RFA ပေးစာပြန်စာစီစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်စီစဉ်မှာသကောင်စင်းကောက်တဲ့အဖွဲ့မှာပါတဲ့ပညာရေးဝန်ထမ်းတဦးရဲ့မိဘပေးပို့တဲ့စာကိုတင်ပြပါမယ်။မင်္ဂလာပါ RFA ကျွန်တော်ကចောင်းသားမိဘလည်းဖြစ်ပါတယ်။သကောင်စင်းကောက်တဲ့ဆရာဆရာမရဲ့မိဘလည်းဖြစ်ပါတယ်ခင်ဗျာ။လူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေကဆရာဆရာမတွေကိုသကောင်စင်းကောက်တဲ့အဖွဲ့မှာပါဖို့အနိုင်ကျင့် PR ပေးခိုင်းနေပါတယ်တဲ့။ဆရာဆရာမတွေသံဃာစင်းကောက်ဖို့လှူအားပေးသွားရတဲ့အတွက်ကြောင့်မလို့ចောင်းသားចောင်းသူတွေចောင်းတရက်ပိတ်ရတဲ့အတွက်ပညာသင်ကြားရေးမှာဆုံးရှုံးရပါတယ်။ဆရာဆရာမတွေကြပြန်တော့လဲမနက်6နာရီပညာရေးမှုရုံးကိုအရောက်သွားရပါတယ်။သူတို့သတ်မှတ်တဲ့ဥယျာဉ်ပြည့်မှထမင်းစား권ပေးတဲ့အတွက်2နာရီကျော်မှနေ့လယ်စာထမင်းစားရပါတယ်တဲ့။ဆရာဆရာမတွေကဝန်ထမ်းတွေပါနေစားပုတ်ပြက်လာလို့တဲ့အလုပ်သမားတွေမဟုတ်ဘူးဆိုတာသံဃာစင်းနဲ့ပတ်သက်တဲ့တာဝန်ရှိသူတွေသိအောင်ပြောပြပေးပါတဲ့။လာဝကဝန်ထမ်းနဲ့အနေနဲ့လဲယုံနှဲမှာပဲမနေပဲဆရာဆရာမတွေလိုတအိမ်ဝင်တအိမ်ထွက်ပြည်သူတွေနဲ့ဆက်ဆံပြီးသကောင်စင်းကောက်တဲ့လုပ်ငန်းစဉ်မှာပါဝင်စေချင်ပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုဆက်ပြီးပဲခူးတိုင်းကပေးစာကိုတင်ပြပါမယ်။တာယာဝရီမြို့နယ်လက်ပံကုန်ကျေးရွာမှာစစ်မှုရန်ကိစ္စနဲ့ပတ်သက်ပြီးငွေကြေးကောက်ခံနေပါတယ်။ငွေပန်ထဲနိုင်တဲ့အိမ်တွေကိုကျေးရွာအုပ်ချုပ်ရေးမှူးနဲ့တာဝန်ရှိသူတွေကစစ်ကောင်စီကိုဖမ်းခိုင်းနေပါတယ်တဲ့။အော်တိုဝါလာ2ရက်နှစ်မနက်ကပဲကျေးရွာသား2ဦးကိုစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားပြီးတယောက်ကိုငွေကျပ်300စီနဲ့ပြန်ရွေးခိုင်းနေပါတယ်တဲ့။ကျန်တဲ့ရွာသားတွေကလည်းရွာကနေထွက်ပြေးတိမ်းရှောင်နေရပါတယ်ဆိုပြီးပြေးပို့လာပါတယ်ရှင်။အခုတော့ NUG ပညာရေးဝန်ကြီးတွေကိုမေးချင်တာရှိလို့ပါဆိုပြီး CDM ចောင်းသူတယောက်ပြေးပို့လာတဲ့စာကိုတင်ပြပါမယ်။ကျမကတော့ CDM လုပ်ပြီး Grade 7နဲ့ចောင်းနာထားတာကိုဗစ်ကနေ2024ခုနှစ်အထိ၄နှစ်ရှိပါပြီ။တကယ်လို့များဆရာနာရှင်တော်လှန်ရေးအောင်မြင်သွားလို့ចောင်းပြန်တက်ရင်အခုစစ်ကောင်စီလက်ထက်မှာတက်နေတဲ့ចောင်းသားတွေထက်အတန်းနိုင်ပြီးတက်ရမှာလားဒါမှမဟုတ်အဲ့ဒီចောင်းသားတွေကိုအတန်းပြန်ချပေးမှာလားရှင်ကျွန်မသိသလောက် NUG ပညာရေးလက်ထက်ကြရင် CDM ចောင်းသားတွေကိုဆုံးရှုံးသွားတဲ့နှစ်တွေအတွက်တစ်နှစ်ကို2တန်းတန်းကို6လအပြည့်နဲ့တင်သွားမယ်ဆိုပြီးသိထားလို့ပါနောက်ပြီးစစ်ကောင်စီလက်အောက်မှာတက်ခဲ့တဲ့ចောင်းသားတွေကိုအတန်းပြန်ချရင်ရောသူတို့ကိုပါအဲ့ဒီစနစ်နဲ့တင်သွားမှာလားဆိုတာပါသိချင်လို့ပါဒါနဲ့ပတ်သက်လို့ NUG ပညာရေးဝန်ကြီးတွေဖြေကြားပေးစီကြပါတယ်ဆိုပြီးပေးပို့လာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 239-235-4218 ကနေပဲဖြစ်ဖြစ် RFA Burmese ရဲ့ Facebook Messenger ကပဲဖြစ်ဖြစ်ပေးပို့နိုင်ကြပါတယ်email ကတဆင်ပေးပို့ခြင်းနဲ့ဆိုရင်တော့ rfa.burmese@gmail.com ကိုပေးပို့လို့ရပါတယ်ခင်ဗျာ
အခုတစ်ခါတင်ပြချင်တာကတော့သခိုင်းတိုင်းကပေးစားပါမင်္ဂလာပါ rfa ရေကျွန်တော်တို့အရတော်မြို့နယ်ဘောင်းကြရွာမှာပြည်သူ့ကာကွယ်ရေးအဖွဲ့ပကဖနဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပအဖအဖွဲ့ဝင်တွေကကြက်ဝိုင်းဖဲဝိုင်းလောင်စာဝိုင်းတွေကိုငွေကောက်ခံပြီးလှုပ်ခွင့်ပြုထားပါတယ်တဲ့တကယ်ဆိုရင်တားမြစ်ရမယ့်ကိစ္စတွေကိုခွင့်ပြုထားတာမဖြစ်သင့်ပါဘူးအခုလိုလုံနေတဲ့အဖွဲ့အစည်းတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးအရေးယူပေးဖို့ NUG လူကြီးတွေသိအောင်တင်ပြလိုက်ပါတယ်ဆိုပြီးပေးပို့လာတာပါရှင်အခုတော့ထိုင်းနိုင်ငံကပေးစာကိုတင်ပြပါမယ်ကျွန်တော်ကလက်ရှိထိုင်းမှာနေတာ9နှစ်ရှိပါပြီအခုနောက်ပိုင်းမြန်မာတွေအပေါ်ထိုင်းလူမျိုးတွေရဲ့အမြင်သဘောထားတွေကြောင့်စိတ်မကောင်းဖြစ်နေရပါတယ်တဲ့ကျွန်တော်တို့မြန်မာနိုင်ငံသားတွေထိုင်းကိုလာရောက်ခိုးလုံနေတယ်ဆိုတာကျွန်တော်တို့မြန်မာပြည်မှာအာဏာရှင်ရဲ့လူမဆန်တဲ့လုပ်ရက်တွေကြောင့်အခက်ခဲမျိုးစုံနဲ့ရင်ဆိုင်နေကြရလို့ထိုင်းနိုင်ငံမှာခိုးလုံနေကြတာပါကျွန်တော်တို့မြန်မာတွေကိုဘာကြောင့်မဆာနာရတာလဲဘယ်လူမျိုးမဆိုဘယ်နေရာရောက်ရောက်လူတိုင်းမှာပြဿနာကိုစီရှိကြပါတယ်ဒါကိုနားလည်ပေးပါလို့ထိုင်းလူမျိုးတွေကိုသိစေချင်တယ်ဆိုပြီးပေးပို့လာပါတယ်ရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာအမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါ RFA ပေးစာအစီအစဉ်အနေနဲ့ RFA ကိုအမှန်တကယ်ပေးပို့လာတဲ့စာရီကိုစစ်စစ်ပြီးပြန်လည်တင်ပြနေတာဖြစ်ပါတယ်တချို့တိုင်ကြားချက်တွေစွပ်စွဲပြောဆိုချက်တွေဟာမူရင်းစာပေးပို့သူရဲ့အာဝရီတာဖြစ်ပြီး RFA အနေနဲ့တိကျအတည်ပြုနိုင်ခြင်းမရှိပါဘူးပေးစာကြောင့်ထိခိုက်နစ်နာတာတွေရှိခဲ့ရင်ထိခိုက်နစ်နာသူလူပုဂ္ဂိုလ်ဖွဲ့စည်းတွေအနေနဲ့ပြန်လည်ခြေပါတဲ့စာရီပေးပို့လို့ရပါတယ်အဲ့ဒီစာရီကိုလည်း RFA ကနေအလင်းတင့်တယ်လို့ပြန်လည်ဖော်ပြသွားမှာဖြစ်ကြောင်းအသိပေးရပါတယ်ရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ရနာပါရစေနောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးအောင်မှာမို့စောင့်မျှော်ရှုစားပါအောင်ရှင်